ချမ်းသာတဲ့နိုင်ငံတွေအနေနဲ့ကမ္ဘာပေါ်ကတခြားနေရာတွေမှာကိုဗစ်ရောဂါကာကွယ်ဆေးရအောင်လုပ်ပေးဖို့အတွက်ပြက်ကွက်တာဟာလူမှုချမ်းသာရေးအတွက်အန္တရာယ်ကြီးတဲ့လုပ်ရဖြစ်ပြီးရက်လက်အနေနဲ့ကူးစက်များ Omicron ပိုးလိုကိုဗစ်မျိုးစိတ်သစ်တွေပေါ်ပေါက်လာစေတယ်လို့သိပ္ပံပညာရှင်300ကစုပေါင်းသတိပေးလိုက်ပါတယ်။ Britain အစိုးရရဲ့ကမ္ဘာကာကွယ်ဆေးဆိုင်ရာမူဝါဒကြောင့် Britain နိုင်ငံသားတွေနဲ့ NHS အမျိုးသားချမ်းသာရေးဝန်ဆောင်မှုလုပ်ငန်းတွေအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့လည်းဘရစ်တင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်စီပေးပို့တဲ့စာထဲမှာသိပ္ပံပညာရှင်တွေကပြောထားကြောင်း The Telegraph သတင်းမှာဖော်ပြထားပါတယ်။ဒီစာကို Nobel ဆုရသိပ္ပံပညာရှင်နဲ့ NHS အမှုဆောင်အရာရှိချုပ်ဟောင်းနိုဘာပါဝင်လက်မှတ်ရေးထိုးထားတာပါ။ COVID-19 ကာကွယ်ဆေးအပြင်ပိုးရှိမရှိစမ်းသပ်တာနဲ့ကုသမှုတွေအတွက်ပါညာနာမူပိုင်ခွင့်ကင်းလွတ်ခွင့်ကိုဘရစ်တင်အစိုးရကထောက်ခံပေးဖို့လဲစာထဲမှာတိုက်တွန်းထားတယ်လို့ Reuters သတင်းကဆိုပါတယ်။ကမ္ဘာတစ်လုံးမှာကာဝယ်ဆေးမထုတ်ရသေးသူပေါင်းကတန်း3000ရှိနေပါတယ်။